ဒါသာဒေသခံတွေအတွက်အရေးပါတဲ့လူသားစာနာမှုအကူအညီတွေမရောက်အောင်ထပ်တလဲလဲပိတ်ဆို့တားဆီးတဲ့ Israel Zap 9အဖွဲ့ကအဖွဲ့ဝင်တွေကို American နိုင်ငံရဲ့ဌာနကတောက်ချနေမှာအရေးယူတန်ခတ်လိုက်ပါတယ်။ဒီအဖွဲ့ဝင်တွေဟာဂျော်ဒန်ကနေဂါဇာကိုအကူအညီပစ္စည်းပေးပို့တဲ့လမ်းကြောင်းမှာလမ်းတွေကိုပိတ်ဆို့ပြီးပစ္စည်းတွေမပို့နိုင်အောင်လုပ်ခဲ့ကြောင်း American နိုင်ငံရဲ့ဌာနပြောခွင့်ရ Matthew Miller ကပြောပါတယ်။အခုအရေးယူမှုဟာဖေဖော်ဝါရီလတုန်းကသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးခဲ့တဲ့သမ္မတအမိတ်အာဏာရနောက်ဖက်ကမ်းဒေသတည်ငြိမ်အေးချမ်းရေးကိုချိန်ချောက်တဲ့အစွန်းရောက်အစ္စရေးအခြေချသူတွေအပေါ်မှာအရေးယူခွင့်အရဒဏ်ခတ်တာဖြစ်ကြောင်းနဲ့ဇက်နိုင်အဖွဲ့တွေဟာအနောက်ဖက်ကမ်းဒေသမှာမေလ23ရက်နေ့ကဂါဇာကိုဥတီတော်တဲ့ထရက်ကားနှစ်စီးကိုလူရဲပြီးမီးရှို့တယ်လို့ပြောပါရယ်အခုလည်းနှောက်ရက်ဖြတ်စီးတာအတွက်အမေရိကန်ကတီးခံမှာမဟုတ်ကြောင်းနဲ့ဒါကိုလူသားစာနာမှုအကူအညီတွေမရောက်အောင်လုပ်သူတွေကိုအမေရိကန်ကဆက်ပြီးအရေးယူမှာဖြစ်တယ်လို့ Israel အစိုးရလည်းအလားတူလုပ်ဖို့တိုက်တွန်းခဲ့ပါတယ်။